Aramis.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇူလိုင်လ5ရက်တောက်ချာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီခန့်စတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ဆူဒန်နိုင်ငံအကူပြောင်းကာလမှာရသအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီတောင်းဆိုနေသူတွေကြားမှာသဘောတူညီမှုရရှိခဲ့ကြပါတယ်။မလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကဒေါ်လာတန်း250လောက်ကိုငွေကြေးခွာချမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ရဲ့မရေပါတာတရားစွဲခံရပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့တောက်ကြညနေခင်းသောတာရှင်နေနားဆင်ရမယ့်ထေတရောက်သတင်းတွေမှာတော့မြမစစ်တပ်နဲ့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းဒေသတွေကကျေးရွာတချို့မှာတော့မီးလောင်မှုတွေဖြစ်ပွားနေပါတယ
်။အလီချောင်းရွာကမီးချိုးနေတယ်ဆိုပြီးတော့မီးခိုးတွေတဲနေတယ်ဆိုပြီးတော့အဆုံးကြတာအချင်းတိရွာကခမီးရွာ
ပြည်နယ်လွတ်တော်ကိုယ်စားလှယ်ပြောပြသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ကချင်ပြည်နယ်တနိုင်းမြို့မှာရှိတဲ့ပရင်းလုတ်ကွက်တွေကလုံသား80လောက်ကိုတပ်မတော်ကနေဖမ်းဆီးထိန်းသိမ်းထားလိုက်တယ်လို့ဒေသလွတ်တော်ကိုယ်စားလှယ်တွေနဲ့ရဲတပ်ဖွဲ့ကအတည်ပြုပါတယ်ဒီကြောင့်သတင်းပေးပို့ချက်တွေနဲ့အတူ Washington DC မြို့တော်ကနှစ်စဉ်ကျင်းပမယ်အမေရိကန်လွတ်လပ်ရေးနေ့ဒီကနေ့မှာတော့တမူထူးခြားတဲ့အစီအစဉ်တွေနဲ့ကျင်းပခဲ့တဲ့အကြောင်းသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မော်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဆူဒန်နိုင်ငံဒီမိုကရေစီအကူပြောင်းကာလမှာရသအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွန်မအဖွဲ့ကြားသဘောတူညီမှုရရှိခဲ့ကြပါတယ်နိုင်ငံအုပ်ချုပ်ဖို့အတွက်ဝန်ကြီးချုပ်ဦးဆောင်တဲ့တီးခြားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လည်းနှစ်ဖက်ကြားမှာသဘောတူခဲ့ကြပါတယ်အုပ်ချုပ်ရေးကောင်စီတခုဖွဲ့ပြီးအ ਨੇ စုံ၃နှစ်ကာလအတွင်းစစ်တပ်နဲ့အရသာတလဲစီအုပ်ချုပ်ဖို့သဘောတူခဲ့ကြတယ်လို့အာဖရိကတမကတန်တမန်မိုဟာမက်အီဟာဆန်လာဘတ်ကသတင်းတောက်တွေကိုပြောပါရယ်အုပ်ချုပ်ရေးကောင်စီမှာစစ်တပ်က၅ယောက်အရဖက်က၅ယောက်အပြင်စစ်တပ်နောက်ခံရှိတဲ့အရသာတယောက်နဲ့ဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့တန်တမန်လာဘတ်ကပြောပါရယ်ခါထွန်းမြို့တော်မှာ၂ရက်ကြာအကြေးလဲဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်တွေရလိုက်တာကြောင့်ဧပြီလကဖြစ်နေတဲ့နိုင်ငံရဲ့မတည်ငြိမ်မှုတွေကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်။တမရဟောင်းအိုမာအယ်ဘာရှာကိုဧပြီလတုန်းကစစ်တပ်ကဖြုတ်ချအာဏာသိမ်းခဲ့တာပါ။စစ်ရုံးချုပ်အပြင်မှာထိုင်သဘိမ့်ပေါက်နေကြသူတွေကိုဂျွန်လ3ရက်နေ့တုန်းကလုံခြုံရေးတွေဖြိုခွဲခဲ့ပြီးတဲ့နောက်အာဏာမျှဝေအုပ်ချုပ်ရေးအတွက်အစောပိုင်းဆွေးနွေးမှုတွေပြတ်ပြားခဲ့တာပါ။ Ethiopia ဝန်ကြီးချုပ်နဲ့အာဖရိကတမကအဖွဲ့ဝင်တွေအကြီးအကျယ်ကြားဝင်ဆေးဆက်ပေးမှုကြောင့်ခါတွန်းမြို့တော်မှာဆွေးနွေးပွဲတွေပြန်ဆပြီးအခုလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။
အမေရိကန်နိုင်ငံတော်မှာတော့မနေ့ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုဆင်နွှဲခဲ့ကြပြီးတော့သမ္မတဒေါနယ်ထရမ့်ကတော့ဝါရှင်တန်ကအမျိုးသားညီညွတ်ရေးမှာချင်းပါခဲ့တဲ့အခမ်းအနားကိုညနေပိုင်းမှာတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။ဆင်လာအဖြစ်တော့အမေရိကန်သမ္မတတွေဟာနိုင်ငံတော်ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုသူတို့နည်းသူတို့ခံနဲ့ဝေရောက်ဆင်နွှဲတတ်ကြပြီးမဲ့သမ္မတထရမ့်ကတော့ဝါရှင်တန်မှာဒီနေ့လှုပ်တဲ့လွတ်လပ်ရေးနေ့အခမ်းအနားကိုကိုယ်တိုင်ကြီးကြပ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မနေ့ကတော့ဝါရှင်တန်မှာရာသီဥတုမကောင်းခဲ့ပြီးမဲ့အမျိုးသားညီညွတ်ရေးကသမ္မတလင်ကွန်အထိမ်းအမှတ်အဆောက်အုံရှိမှလုပ်ခဲ့တဲ့143နှစ်မြောက်လွတ်လပ်ရေးအခမ်းအနားအတွင်းအမေရိကန်ဂျက်တိုက်လေယာဉ်တွေကကောင်းကင်ကနေပြန်ဝဲခဲ့သလိုစစ်တီးဝိုင်းတွေတန်ရက်ကကားတွေလည်းပါဝင်ခဲ့ပါတယ်။ဒေါ်နယ်ထရမ့်ကတော့အမေရိကန်ပြည်သူတွေဟာအမှန်တရားအတွက်အရာအလုံးကိုစွန့်လွတ်တိုက်ပွဲဝင်ခဲ့ကြတယ်လို့သူ့ရဲ့မိန့်ခွန်းအတွင်းမှာပြောကြားခဲ့ပါတယ်။တော်မင်းများကတော့လွတ်လပ်ရေးပွဲကျင်းပတဲ့နေရာတစ်လျှောက်မှာဖန်တဂွန်နဲ့လုံခြုံရေးတာဝန်ရှိသူတွေနေရာယူခဲ့ကြတဲ့အပေါ်မှာဒေါသထွက်ခဲ့ကြပါတယ်။ဒေါ်နယ်ထရမ့်ကိုဆန္ဒပြတဲ့သူတွေတော်မင်းများကလည်းမနေ့ကအခမ်းအနားအတွင်းမှာတွေ့ခဲ့ရပြီးတော့အဲ့လိုဆန္ဒပြတဲ့အထက်မှာသမထွက်ရဲ့ပုံကိုဒေါသထွက်နေတဲ့ကလေးပုံလှုပ်ထားတဲ့လေဦးပေါင်းရုပ်ကြီးကိုလည်းပြသထားပါတယ်။ဝါရှင်တန်မှာမနေ့ကကျင်းပခဲ့တဲ့လွတ်လပ်ရေးနေ့အခမ်းအနားဟာဒေါ်လာတန်းရာနဲ့ချီကုန်ကျခဲ့တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဇာတာပရင်းတွေတုန်းက 6.4 ပြင်းအားမြင်းငင်းလှုပ်ခတ်ခဲ့ပြီးတဲ့နောက်တချို့နေရာတွေမှာနောက်ဆက်တွဲငင်းငယ်တွေလှုပ်ခတ်နေပါတယ်။ 6.4 ပြင်းအားမြင်းငင်းကြောင့် Los Angeles မြို့အရှေ့မြောက်ဘက်မှာရှိတဲ့Ridgecrest မြို့မှာမိလာမှုတချို့ဖြစ်ပွားခဲ့ပြီးအသေးစားထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။အထင်ကရ Hollywood ဆိုင်းပုတ်ကြီးလည်းလှုပ်ခတ်ခဲ့ပုံရပါတယ်။ငရင်လှုပ်ချိန်တိတ်မကြလိုက်ပေမဲ့တော်တော်လေးပြင်းပြင်းထန်ထန်ခံစားခဲ့ရတယ်လို့ကိုတွေ့ကြုံသူတွေကပြောပြပါတယ်။လူနေကျဲပါတဲ့တဲကနာယဒေသမှာငရင်လှုပ်ခဲ့တာမို့ထိခိုက်ပျက်စီးမှုကြီးကြီးမားမားမရှိခဲ့တာဖြစ်ပါတယ်။
ကြာသာပေးနေတော့ငငင်းဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအနှစ်20အတွင်းအပြင်းထန်ဆုံးငငင်းလှုပ်ခတ်မှုဖြစ်ပါတယ်။ဆီရီးယားနိုင်ငံကိုယင်းနန်းစိမ့်တွေတင်ပို့နေတယ်လို့တန်တရားရှိရတဲ့အီရန်ယင်းနန်းတွေတင်ပို့ကိုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဗြိတိန်ဘာရဲ့ဂျီဘရော့တာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒီယင်းနန်းတွေ အမျက်ထုတ်နေတာကိုတော့ရပ်တန့်သွားမှာဖြစ်တယ်လို့ပြောပါတယ်။ British Tower Marine တပ်ဖွဲ့ရဲ့အကူအညီနဲ့ Gibraltar အာဏာပိုင်တွေက Grace One Timor ကိုဂျာတာဘရီနေကမြေထဲပင်လယ်တွင်းက Gibraltar ရေလက်ကြားမှာဖမ်းဆီးလိုက်တာပါ။ Gibraltar ရေလက်ကြားကိုတော့ British နဲ့ Spain နိုင်ငံလုံးကပိုင်တယ်လို့ပြောကြပါတယ်။အီရန်နိုင်ငံကတီရန်မှာရှိတဲ့ဗြိတိန်သံမတ်ကိုဆင့်ခေါ်ခဲ့ပြီးတော့အခုလိုသူတို့နိုင်ငံပိုင်တင်မော့ကိုဖမ်းဆီးတာဟာဘလို့မှလက်မခံနိုင်တဲ့တရားမဝင်ဖမ်းဆီးမှုဖြစ်တယ်ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။အီရန်ကဆီးရီးယားသမ္မတဘရှောအယ်အဆတ်ဆိုရကိုထောက်ခံတာဖြစ်ပါတယ်။ဥရောပသမဂ္ဂနဲ့အမေရိကန်နိုင်ငံတွေကတော့ဆီးရီးယားနိုင်ငံပေါ်မှာအရေးယူပိတ်ဆို့ခဲ့သလိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမနစ်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်နိုင်ငံရဲ့ရေနံထင်ပေါ်မှုတွေပေါ်မှာအရေးယူပိတ်ဆို့တာတွေလုပ်ခဲ့ပါတယ်ခင်ဗျာ။
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9ကီလိုမီတာ19ကီလိုဟတ်ဇ်1068ည9ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့9ကီလိုမီတာ25ကီလိုဟတ်ဇ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟောကြားနေညနေဘက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကဒေါ်လာတန်250နီးပါးငွေကြေးခွာချမှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းနာဇစ်ရာဂျက်ပြည့်မေယပါသားကသူ့မှာအပြစ်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပြီးတဲ့နောက်အာမခံနဲ့လွတ်လာခဲ့ပါတယ်။ Hollywood က Red Granite Pictures ရုပ်ရှင်လုပ်ငန်းကိုပူးတွဲတည်ထောင်သူ Raiser Aziz ဟာအစိုးရပိုင်းဗန်နာတွေကိုအလွဲသုံးစားလုပ်မှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းမိသားစုဝင်တွေကတတိယမြောက်မိသားစုဝင်ဖြစ်ပါတယ်။Wolf of Wall Street ရုပ်ရှင်ကိုထုတ်လုပ်ခဲ့တဲ့ Red Granite Pictures Company အတွက်အစိုးရရင်းနှီးမြှုပ်နှံမှုလုပ်ငန်း 1MDB ကနေဒေါ်လာ248တန်းကို Raiser ကမမှန်မကန်လွှဲပြောင်းရယူခဲ့တယ်လို့အစိုးရရှေ့နေတွေကဆွတ်ဆွဲပါတယ် 1MDB Wolf of Wall Street ရုပ်ရှင်ကတော့ဒီ Hollywood မင်းသား Leonardo DiCaprio တယောက်ဆောင်တဲ့ရုပ်ရှင်ဖြစ်ပြီးတော့2014ခုနှစ်တုန်းက Oscar ဆု5ဆုစကားတင်ရွေးချယ်ခံခဲ့ရတဲ့ရုပ်ရှင်မှာရုပ်ရှင်ထုတ်လုပ်သူ Raiser ကိုဂျာတာဘရီနီကဖမ်းဆီးခဲ့ပြီးတော့ငွေကြေးခွာချမှု၅မှုနဲ့အစိုးရရှင်တွေကဒီကနေ့သူ့ကိုတရားစွဲခဲ့တာပါတကယ်လို့အပြစ်ရှိကြောင်းတွေးရှိရင်တော့သူဟာအမှုတစ်ခုစီအတွက်ထောင်ဒဏ်၅နှစ်ချခံရနိုင်ပါတယ်တရားရုံးကသူ့ကိုအာမခံနဲ့လွှတ်ပေးခဲ့ပေမဲ့သူ့ရဲ့နိုင်ငံကူးလက်မှတ် passport တွေကိုပြတ်အပ်ခိုင်းခဲ့ပါတယ်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ကသူ့အစိုးရလက်ထက်မှာအစိုးရပိုင်းရင်းနှီးမြှုပ်နှံမှုလုပ်ငန်း 1MDB ကိုတည်ထောင်ခဲ့တာပါဒီလုပ်ငန်းအပြင်တခြားအစိုးရလုပ်ငန်းတွေကရမုံငွေအမြောက်အများကိုအလွဲသုံးစားလုပ်မှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဖာရာဇဝတ်မှုပေါင်း42မှုနဲ့တရားစွဲခံထားရပါတယ်။သူ့ရဲ့ဇနီးရိုဇမန်မန်ဆောဟာလည်း 1MDB လုပ်ငန်းနဲ့ဆက်နွယ်ပြီးတော့ငွေကြေးခွာချမှုနဲ့တရားစွဲခံထားရပါတယ်။
ဟောင်ကောင်မှာအခုလက်တော်ဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကကမ်းလှမ်းလိုက်တာကိုဟောင်ကောင်တက္ကသိုလ်နှစ်ခုကကျောင်းသားသမဂ္ဂတွေကဒီကနေ့မှလက်မခံပဲပယ်ချလိုက်ပါတယ်။ကျောင်းသားတွေနဲ့ဒီကနေ့တကားပိတ်ဆွေးနွေးဖို့အုပ်ချုပ်ရေးမှူးလမ်းမြေကမ်းလှမ်းချက်ကိုလက်မခံဘူးလို့ဟောင်ကောင်အစိုးရတက္ကသိုလ်ရှစ်ခုထဲကတစ်ခုဖြစ်တဲ့ဟောင်ကောင်သိပ္ပံနဲ့နည်းပညာတက္ကသိုလ် HKUSG ကကျောင်းသားသမဂ္ဂကကြီးညာပါတယ်။ကျုပ်ပြည်မကြီးကိုတရားခဏ်ဒီလွှဲပြောင်းပေးမဲ့ငင်းပွားပွဲဥပဒေကြမ်းကြောက်လှကြအောင်စနားပြပွဲအကြီးကျယ်ဖြစ်ပွားခဲ့တာပါဒီလိုအခြေအနေတွေပြည်လဲရေးအတွက်ចောင်းသားတွေနဲ့တွေ့ဆုံညီနိုင်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကကမ်းလှမ်းခဲ့တာပါဒါပေမဲ့လည်းအုပ်ချုပ်ရေးမှူးလမ်းဘက်ကယူသားတယ်လို့မထင်ကြောင်းចောင်းသားကောင်းဆောင်တွေကဒီကနေ့ပြုလုပ်တဲ့သတင်းကရှင်းလင်းပွဲမှာပြောပါတယ်ကျောင်းသားသမဂ္ဂကတော့ဟောင်ကောင်ကပြည်သူပြည်သားအလုံးနားထောင်နိုင်ပြီးလူတိုင်းပါဝင်ပြောဆိုဖို့လဲခွင့်ပြုတဲ့တွေ့ဆုံဆွေးနွေးမှုဖြစ်ရမယ်ဆိုပြီးတော့ Facebook မှာကျင်းညာပြီးတော့တောင်းဆိုထားပါတယ်ဟောင်ကောင်ကိုဗြိတိန်အုပ်ချုပ်မှုကနေတရုတ်နိုင်ငံလက်အောက်ကိုပြန်လွှဲပြီး22နှစ်ပြည့်တဲ့ဇူလိုင်လ10ရက်နေ့မှာဟောင်ကောင်ဥပဒေပြုအဆောက်အအုံတွေကိုဆန္ဒပြတဲ့သူတွေအတင်းဝင်ရောက်ခဲ့ကြပါတယ်တရုတ်ပြည်မှာကြီးရဲ့ထောက်ခံမှုရထားတဲ့အုပ်ချုပ်ရေးမှူးလမ်းကဒီဥပဒေကြမ်းကိုဆိုင်းငံ့ခဲ့ပေမဲ့လုံးဝရုပ်သိမ်းပြဖို့ကတော့ဆန္ဒပြသူတွေဘက်ကတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကိုတရားစွဲဖို့ငါးဖန်သမားဒါဇင်နဲ့ချီမနီလာမြို့ရမှာဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြပါတယ် တောင်တရုတ်ပင်လယ်ကဖိလစ်ပိုင်ရင်းနှီးနယ်နိမိတ်ထဲမှာတရုတ်ကိုသမ္မတကငါးဖန်ဝင်ပြုတာဟာနိုင်ငံရဲ့အရင်းအမြစ်တွေဆုံးရှုံးစေတယ်လို့ဆန္ဒပြသူတွေကထောက်ပြနေကြပါတယ်ဖိလစ်ပိုင်စီးပွားရေးဆောင်ရွက်မှာတရုတ်ကိုငါးဖန်ဝင်ပြုခဲ့တယ်လို့တရုတ်သမ္မတရှီဂျင်ပင်ကို2019ခုနှစ်တုန်းကသူနှုတ်ကပြပေးခဲ့တဲ့အကြောင်းသမ္မတဒူတာဒီကပြီးခဲ့တဲ့လအရုံကပြောကြားခဲ့ပါတယ် Bari. Jin and Megisa, Nanganaga called the Madi Puega, Sompia, Bibo, Tifilabanga, Samuel Keraba, Tamara Duda di Garo, Tio Gansan, Nina, Nika de Sassan Yeti, Sound Nibung Yabiro. Tio Ye, Siboy Saya, Kuni, Taupa Muri, Gule, Lakangibari. Nanangan by Saimu and Yimbani, the Chow Dunk on a Kugo, Tio Gam, Yipo, Jump Hogere Dre, Jaja Bimian, the Bawa, Bamujin, Tigai Muri, Pikerello, Philippi, Suya, Yashi, Hami, Yoga, Stimmy, Sobanga, Piojagibari.
ยูเกลียสวายันตัวรัสเซียสบายยิงอุตมอดเซมิลองเกราจังอุตมอดัสตาลิอุติส่งตัวไปแล้วตัวมองก็ติดเบียสิมตัววุลรัสเซียทำอะไรมีอาพูดงะทีวีพิจารณาไปเลยมีกูมองอุตมอดยาชีวิตส่งเงาอัลลูรัสเซียทำวันชีดูริกาพิจารณาเลยยี่ต้าดาริยี่ต้าส่งช่วงเงาพมาเลยรัสเซียนั่งมากะวันนี้เซมกังพินิจาวาเลยยิงอุตมอดมิลองจวนากูเลียนมีตรงเบียสองยาเคจาร์เลยยี่ต้าอุตมอดาริกูรักกับวัยวันจีกะที่ชิวพิจารณาไปเลยตัวมองอุกังกันเนี่ยมีซาลองเนี่ยขาตัวมองดีลง ပေးခဲ့ပြီးတော့တင်မော်တစည်းလုံးမီးတဲ့ပံသွားအောင်အသက်ဆုံးပြီးကာကွယ်ခဲ့ကြတယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပြီးတော့တင်မော်ကိုလည်းစိတ်ကန်းကိုပြန်ပြီးတော့စိုက်ကန်နိုင်အောင်လုပ်နိုင်ခဲ့ပါတယ်ခင်ဗျာ
တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းဒေသကကြေးရွာတချို့မှာတော့မီးလောင်မှုတွေဖြစ်ပွားနေပါတယ်။ဒေသခံတချို့ကတော့စစ်သားတွေကမီးရှို့တာလို့ပြောကြပေမဲ့လည်းတပ်မတော်တာဝန်ရှိတဲ့သူတွေဘက်ကတော့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးစံတွေထိမှန်ရာကမီးလောင်မှုဖြစ်တာလို့ပြောပါတယ်။တစ်ချိန်တည်းမှာပဲတိုက်ပွဲတွေကြောင့်နေဆက်ကိုတိတ်ဆောင်နေကြရတဲ့ဒုက္ခသည်တွေကိုလည်းအိန္ဒိယအနာပိုင်တွေဘက်ကပြန်လည်ပို့ဆောင်တာတွေရှိနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်ကြေးရွာတချို့မှာမီးလောင်မှုတွေဖြစ်ပွားနေတာပါ။ကျဆိုင်ပြည်နယ်ဘူရီတောင်မြို့နယ်စိုင်းတင်ချောင်းလီတရက်ပြင်ကျေးရွာအုပ်စုအလဲချောင်းကျေးရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ရမှာတော့ရွာထဲကအိမ်တွေမီးလောင်ခဲ့ကြောင်းဒေသခံတွေကလည်းအကြောင်းကြားခဲ့ကြတယ်လို့လည်းဘူရီတောင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့တော့တည်ငူတာရှိတယ်အဲ့ဒီအလဲချောင်းရွာကမီးချိုးနေတယ်ဆိုပြီးတော့မီးခိုးတွေတဲနေတယ်ဆိုပြီးတော့အဲ့ဒီရွာအကြောင်းကြားတာရှိတယ်အဲ့ဒီရွာကခမီးရွာအဲ့ဒီမှာလူမရှိတော့ဘူးဒီရွာကလည်းဒီမှာသူတင်ကိစ္စတွေရောက်နေပြီအဲ့ဒီတော့ဒီနေ့မနေ့ပိုင်းကဖြစ်တယ်ဒီနေ့မနေ့ပိုင်းကနိုးချောင်းဆိုတဲ့အဒီပေါ်နဲ့ချင်းမဖြစ်တယ်လို့ဒီကိစ္စလို့ပြီးတယ
်မိလောင်မှုအတွင်းလူမနေတဲ့အိမ်40ခန်းလောင်ချောင်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့မှာပဲစိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရတိတ်တောင်မြို့နယ်မြောက်ပိုင်းအမြင့်တောင်ကျေးရွာမှာလည်းမိလောင်မှုဖြစ်ပွားခဲ့ကြောင်းရတိတ်တောင်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ
်ဒီနေ့နေ့နှစ်နာရီမှာတော့သူတို့ဒီကျော်နဲ့6ခါလုံလဝေးတဲ့နေရာမှာပေါ့나ကြီးရဲ့လောက်တိုက်ပွဲဖြစ်တယ်သူပြောပါတယ်အဲတိုက်ပွဲဖြစ်ပြီးတော့သူတို့ဒီကျော်ကိုရောက်လာကြတယ်ပေါ့နော်ကျော်သွားတယ်ကတော့တက်မတော်သားတယ်ဆိုရင်လည်းသူတို့နင်းဆက်ရပေါ့နော်နေရာတွေထွက်ကြည့်ကြပါမယ်အခုဒီကြောင်ရဲ့အရှိတ်ကကပေါ့နော်အိမ်ကတော့ခဏလုံးလောက်တော့မင်းတောင်နဲ့နောက်တစ်ခါတနေရာမှာတော့၃လုံးလောက်နဲ့အလုံးစုစုပေါင်း၄လုံးလောက်တော့ပါတော့ပြီးဆိုပြီးတော့သူတို့တည်ပိုးတာလည်းရှိကြတယ
်။အမြင့်ဆောင်ကျေးရွာသားတူကတော့မြမစစ်တပ်ကမီးရှို့တာလို့ပြောပါတယ
်။ဒီနေ့နှစ်နာရီခွဲတော့ကရွာကျဝင်ပြီးစစ်တပ်ကမီးရှို့သွားတယ်။ရွာဝယ်မှာတင်ရတဲ့ဘောပြီးမီးရှို့တယ်။
တိုက်ပွဲဖြစ်ရနေမြေတွေကကျေးရွာတွေဟာမီးလောင်မှုတွေဖြစ်ပွားနေပြီးစစ်တပ်ကရှို့တာလို့လည်းဒေသခံတွေကစွပ်စွဲနေတဲ့ပုံမှာတော့အနောက်ပိုင်းတန်းစစ်တပ်နဲ့ကျုပ်တပ်မတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကအခုလိုပြောပါတယ်။
တိုက်ပွဲအတွက်ကြောင့်မလို့ဘုံကြီးဟောလာရွာလေးကိုကြားသွားတယ်ဒီဘက်ကဆောက်ထားတဲ့အိမ်တိုက်ကြီးတာကြီးတွေမဟုတ်ဘူးခရံကအိမ်ဖြစ်ခဲ့တဲ့ကြောင့်မလို့ကြည့်လိုက်တဲ့ဘုံကြီးအဲ့ရွာကိုကြားရင်ရွာကမီးလောင်ပါပဲတံဖတော်ရှုံမှာမဟုတ်ဘူးတိုက်ပွဲအိုက်နာမှာဖြစ်တာကိုရွာတွေကနေပြီးတော့မှဟောလာအေးကိုလက်ခံမထားနဲ့လက်ခံထားလဲဆိုပြီးတော့ဒီလိုလေးလည်းဖြစ်နေပါပဲ
မြမစစ်တပ်နဲ့အေးအဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံတွေနေရာစုခွာရတို့အများပြားရှိလာနေတာပါ ပ ပြည်ထောင်စုကနခုနှစ်ကချင်းမြင်းနယ်ပလဲဝါမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားမှုကြောင့်
အိန္ဒိယနိုင်ငံရှေ့မြောက်ဒေသမီဆိုရန်ပြည်နယ်ဘက်ကိုထွက်ပြေးတင်းကြောင်ခဲ့တဲ့ရွာသားနေရာကျော်ကိုမီဆိုရန်စိုးရကမြန်မာပြည်ဘက်ခြမ်းကိုအင်အားသုံးပြန်လည်ပို့ဆောင်ခဲ့ပါတယ်။ဇူလိုင်လ၂ရက်နေ့ကအိန္ဒိယရိုင်ဖယ်တပ်ဖွဲ့ကနေအိန္ဒိယနယ်စပ်ရောက်ဆိတ်ရှောင်ဒုက္ခသည်တွေကိုအသေးနေရပြန်ပို့ခဲ့တယ်လို့လည်းရခိုင်တပ်တော်အေအေပြန်ကြားရေးတာဝန်ခံခိုင်ဒုက္ခ
ပြီးတော့အဲ့ဒီမှာလူတွေလည်းအတင်းဆွေးချအင်ဂျီဖြတ်ပြီးတော့အဲ့ဒီမှာအင်းကြပြန်ပို့တာပေါ့ဖမ်းပြီးတော့ပို့တာဟိုအကောင်လုံးကတော့နေရာနဲ့တစင်းနဲ့ကိုရောက်ပေါ့နော်ညီမကြီးကဆိုချင်အဲ့လိုမဲွားရွာထွာရှိအဲ့ဒီမဲွားကြပြန်ရှိမှာပြီးတော့ပို့တာအဲ့ဒီမဲွားရွာကိုပို့တာပေါ့အဲ့မှာဗမာစစ်တပ်စခန်းရှိတယ်လက်ရှိစစ်ဆောင်တွေမြန်မာဖက်ချန်ဘလက်ဝါမျိုးနဲ့မြေဝါရွာမှာရောက် ဒီစစ်ဘေးကြောင့်လည်းကိုမီဇိုရန်ဆူရကနေဆွန်လကရဲကနေရပြန်ဖို့စီစဉ်ခဲ့ပေမဲ့ရာတီဥတုအချင်းနေစစ်ဝါမှုကြောင့်ရွှေဆိုင်ခဲ့ပြီးဇူလိုင်လဆန်းမှာပြန်ဖို့ခဲ့တာဖြစ်ပါတယ်။ မနေ့တုန်းကလည်းရခိုင်ပြည်နယ်ပူရီတောင်မြို့နယ်မင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာနှစ်ဖက်စိုက်ပွဲဖြစ်ပွားခဲ့ကြောင်းတမတော်ဘက်ကရောအေးအေးဘက်ကပါပြောဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဖမ်းဆီးခံရမှုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရမှုစတဲ့လူခွေးရေးချိုးဖောက်မှုတံတွေခံရတယ်လို့စစ်ဘေးဒုက္ခတွေဖြစ်နေရကနေစွန့်ခွာတိမ်းရှောင်နေရတာဥယျ
ပရင်တူးတဲ့လုံသားအမြောင်များထိန်းသိမ်းခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်တနိုင်းမြို့နယ်ထဲမှာရှိတဲ့ပရင်လုံကွက်တွေကလုံသား
9မြို့နယ်ထဲမှာရှိတဲ့တမတော်ကထိန်းချုပ်ထားတဲ့ပရင်လုံကွက်တွေမှာတပိုင်းတိုင်းဝင်းလုံကင်ကြီးတဲ့လုံသား 80
လက်မခံလိုက်ဘူးသူမဲ့လက်ဒါမဲ့သူတို့ခုနကပြောတဲ့မိကလေးအဲဟိုကျွန်တော်တည်တာများမှားမလားတော့သုံးယောက်သုံးယောက်ကတော့အဲရက်ကမှာခုခဏထားခဲ့တယ်ဂျန်နယ်လူကြီးအမျိုးသားတွေတော့သူတို့ဒီတက်ကခေါ်သွားတယ်တနိုင်းညနေရဲတက်ဖွဲ့မူယုံတဝင်းရှိသူတူကတော့မင်းမြန်းစုံစမ်းပြီးပြန်လို့ပေးဖို့အစီအစဉ်ထားတယ်လို့အခုလိုပြောပါတယ်ကျွန်တော်တို့တက်ကိုမေးရမှာကျွန်တော်တို့ဖမ်းတာမဟုတ်ဘူးတက်ကခေါ်လ ဖို့ကျွန်တော်တို့ခေါ်ပြောနေတာစစ်တာတော့မဟုတ်ဘူးပေါ့ကျွန်တော်တို့ရဲ့ဘိုင်ဂိုရာပီလေးယူပြီးတာနဲ့သူတို့ဒေတာတွေပြန်มาသူသတ်မှတ်ချက်တွေနဲ့ကျွန်တော်တို့ဟူချပြီးတော့มาလေဒီကန်ကြလေးဖြစ်ဖို့ခေါ်ပြောလဲပေါ့
ကချင်ပြည်နယ်တနိုင်းမြို့ကပရင်ထွက်ရှိတဲ့နေရာအများစုက KIA ထိန်းချုပ်နေပြီဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင့်နေမီမလုံးဂျုံလို့2018အစပိုင်းကစပြီးပိတ်ထားခဲ့တာပါအခုတော့တမတော်ကနေမီထိန်းချုပ်ထားပြီးဒေသခံတွေကတနိုင်းတပိုင်းတူဖို့ကွင်းရဖို့တောင်းဆိုနေတာပါမကြခင်မှာပဲဒေသခံတွေတောင်းဆိုထားတဲ့လုပ်ကတ်တွေကိုတပိုင်းတနိုင်းတူဖို့ကွင်းချပေးတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်တရားမဝင်လုပ်ကတ်တွေရှိမလာစေဖို့ထိန်းချုပ်တာလည်းဖြစ်နိုင်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစောဝင်းကပြောပါတယ်
ကျွန်တော်တို့ဒီဆွေရဖွဲ့ကလည်းဝင်ကြီးကလည်းလက်လုပ်လက်စားလုပ်ကတ်တွေကိုချပေးမယ်ဆိုတော့အဲ့ရဲ့ကရဲ့ကြောင့်လည်းပါကောင်းပါပါလိမ့်မယ်အတွင်းထဲမှာလည်းလုပ်နေလို့ရှိရဆိုတော့ဟိုလိုကလာတိုင်းနိုင်ပါတယ်ဆိုရင်ထဲမှာတရားမဝင်တဲ့လူတွေတွေ့ရင်ပြဿနာကြီးဖောက်မှာဆိုလို့တို့နည်းနည်းဟိုရှင်းတာလည်းဖြစ်နိုင်ပါတယ်ဒါကျွန်တော်တယောက်ရဲ့အမြင်ပါခုနပြောလို့ဟိုဖမ်းပြီးတော့ဒီရက်စကန်အပီအတရားဆွဲဆူတာတွေပါတော့မရှိပါဘူးဒါခုခဏဆိုရင်ပြည်လည်းတော့ရှိပါတယ
်ပရင်အများဆုံးထွက်တဲ့ကချင်တိုင်းဒေသမှာပရင်လက်လုပ်လက်စားလုပ်ကွက်တွေကိုပြန်လုတ်ကင်ခွေပေးဖို့ဒေသခံတွေကပြည်အောင်စုအစိုးရကိုတောင်းဆိုထားလို့ကြက်ကင်ရပိုင်းအတွင်းလုတ်ခွေဧကဘာခွန်ထောင်နီးပါးကိုပြည်내အစိုးရကပြန်ချပြီးတော့မှာဖြစ်တယ်လို့ကချင်ပြည်내တယန်ဇတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝင်ကြီးဥတာစီလက်ဆိုင်ကပြီးခဲ့တဲ့ရပိုင်းကပဲပြောထားပါသေးတယ်။2018ခုနှစ်တည်း ကုလသမဂ္ဂညမနိုင်ငံဆိုင်ရာလူခွင့်အခြေအနေကိုလေ့လာခဲ့တဲ့အစီရင်ခံစာမှာတော့ဥပိုင်လီမိတ်တက်နဲ့ပြည်သူ့စစ်အဖွဲ့တွေဗိုလ်ချုပ်ဟောင်းတို့ရဲ့ကုမ္ပဏီတွေကကချင်နယ်ရှမ်းမှာရှိတဲ့ကြောက်စင်းပရင်ရွှေနဲ့ကြောင်မီသွေးတွေကိုအစ်စစ်အစိမဲ့ထုတ်ကြတယ်လို့ဖော်ပြထားပါတယ်။ကြောက်စင်းတူပေါ်ရေးမှာကချင်နယ်နိုင်ငံကအေးလေပတ်သက်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့ကမ္ဘာတစ်လောက်မှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေးရှိတဲ့အခက်အခဲတွေနောက်လူမှုအသိုင်းအဝိုင်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇလိုင်လ6ရက် VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမင်းမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-9-9-5-4 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ဒီနေ့ညတဲ့လေလံအစီအစဉ်ကကျေးဇူးပါတယ်ခင်ဗျာ
မနေ့ပြန်စနေညတည်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့တခြားနှစ်တွေနဲ့မတူတမှုထူးခြားစွာကျင်းပခဲ့တဲ့အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားသတင်းကိုတင်ဆက်ပေးကြပါမယ်။ Washington DC မြို့တော်မှာနှစ်စဉ်ကျင်းပမည့်အမေရိကန်လွတ်လပ်ရေးနေ့ကိုဒီနေ့မှာတော့စစ်အင်အားတွေပြတာနောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မျိုးချစ်စိတ်ထက်သန်စေရေးမိကုံးပြောကြားတာစတဲ့တမှုထူးခြားတဲ့အစီအစဉ်တွေနဲ့ကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုသမ္မတကိုထောက်ခံတဲ့သူတွေရောကန့်ကွက်တဲ့သူတွေပါတက်ရောက်ခဲ့ကြတာမှာတော့သမ္မတဟာနိုင်ငံရေးအယူအဆွဲမရှိဘဲကျင်းပလေးရှိတဲ့ဒီလွတ်လပ်ရေးနေ့အခမ်းအနားမှာနိုင်ငံရေးတွေရောရှက်အောင်လှုပ်ဆောင်တာနဲ့အခွန်ပေးဆောင်သူတွေရဲ့ငွေတွေကိုဖြုန်းတီးတယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA အင်ဖြူတော်သတင်းတောက်Pepsi Vita ကူဆော်ဝါရာသတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
။တိုက်လေရင်ဒီကောင်းကင်မှာပြန်တန်းခဲ့တယ်လို့တန်ကြက်ကကားတွေလည်းလမ်းမပေါ်မှာပြတ်တက်ထားပါတယ်။လူလူအနေနဲ့တွေ့မြင်ရခဲလာတဲ့အမေရိကန်ရဲ့စင့်အားတွေကိုသမ္မတထရမ့်ရဲ့ Salute to America ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာပြတ်တက်ခဲ့တာ
ပါ။ We celebrate our history, our people and the heroes who proudly defend our flag.
ကျွန်တော်တို့ရဲ့လမ်းတော်ခုခံကာဝယ်ခဲ့ကြတဲ့စစ်တပ်တွေကတတိပြောင်မြောက်တဲ့စစ်သားစစ်သမီးတွေနဲ့အတူတမိုင်းမှာပေးဆက်ခဲ့ကြသူတွေကိုဂုဏ်ပြုတဲ့အခမ်းအနားဖြစ်ပါတယ
်။နှစ်စဉ်ဇူလိုင်လ၄ရက်နေ့မှာကြာရောက်တဲ့အမေရိကန်လွတ်လပ်ရေးနေ့ဟာနိုင်ငံရေးရောရှက်လေးမရှိပါဘူး။ဒါပေမဲ့ဒီနေ့မှာတော့ Trump ပုံနဲ့လှုပ်ထားတဲ့လေဘူးပေါင်းကလေးရုပ်အင်နာဘော်ထိုင်ပြီးတွေ့လုံနေတဲ့ Trump ရဲ့ပုံစတာတွေနဲ့ကန့်ကွက်သူတွေပါပါဝင်လာတာပါ။သမ္မတရဲ့လှုပ်ဆောင်မှုကိုမနစ်သက်တဲ့ Amanda Whitehead ဆိုသူအမျိုးသမီးကတော့သူ့အမြင်ကိုအခုလိုပြောပါတယ်။
I think it's very clear though President is politicizing a non-partisan event particularly by putting himself in the middle of it.
ဘုမအပြင်နိုင်ငံရေးရောရှက်မှုမရှိတဲ့လွတ်လပ်ရေးနေ့ခန်းနာမှာလေရင်ပြန်တွေတင့်ကားတွေထုတ်လာပြီးတော့တမရဝင်းရှုပ်တာပါဒါရီကိုသူ့ရဲ့အယုတ်တွေလို့သဘောထားပြီးတော့အခွန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့သူ့ကိုယ်သူစိတ်ချမ်းသာအောင်လို့လုပ်နေတာပါ
အလားတူပဲလန့်ဆိုင်မွန်ဆိုတဲ့အမျိုးသားကလည်းသူ့ရဲ့မလိုလားမှုကိုအခုလိုထုတ်ဖော်ပြောဆိုခဲ့ပါတယ
် I think Trump is a very divisive president. He does notfundamentally
ဟာသူကတော့လုပ်တယ်လို့ကျွန်တော်ထင်ပါတယ်အမှန်နဲ့အမောက်ကိုသူခွဲကြမသိတယ်လို့သိဖို့လည်းမကြိုးစားပါဘူ
းတမရကိုထောက်ခံသူတွေလည်းရှိကြပါတယ်တမရကိုထောက်ခံသူတွေတဲ့ Gil Daniel ဆိုသူလူငယ်တဦးကအခုလိုပြောပါတယ
် I think he's doing everything he needs to do to celebrate the country and to
တမရကတိုင်းပြည်အောင်ပွဲခံတဲ့အခမ်းအနားကိုအတက်နိုင်ဆုံးလှုပ်ပေးခဲ့တဲ့အပြင်အမေရိကန်ပြည်သူတွေအတွက်ပါလှုပ်ပေးနေတာလို့ကျွန်တော်ထင်ပါတယ
်အလားတူပဲ Jason Solins ဆိုသူလူငယ်တဦးကလည်းသမရရဲ့လို့ရက်ကိုထောက်ခံကြောင်းပြောပါတယ
် We have all of our enemies they come out and they do these grand displays with their military equipment
ကျွန်တော်တို့ရန်သူတွေရှိမှအခုလိုကြီးမားတဲ့စစ်လက်နက်တွေထုတ်ပြလိုက်တာဖြစ်ပါတယ်ရန်သူတွေကအမေရိကန်ကိုအနိုင်တိုက်နိုင်တယ်ဆိုပြီးတော့မကောင်းကြောင်းတွေပြောနေကြပါတယ်ဒါပေမဲ့ကျွန်တော်သာအမေရိကန်ရဲ့ရန်သူဆိုရင်ဒီကနေ့ပြထားတာတွေကိုတွေ့ပြီးတော့ကြောက်မိမှာပါ
2019မှာပြင်သစ်ကဘတ်စတိလ်ဒေးအခမ်းအနားကိုတွေ့ပြီးကြတဲ့ကသမရထရမ့်ကအမေရိကန်မှာစီရေးပြအခမ်းအနားကျင်းပခြင်းနေတာပါမနေ့ကစီးပြခန္ဓာလုပ်ဖို့စီစဉ်ခဲ့ပေမဲ့ကုန်ကြစည်ညားတာနဲ့စစ်ပုံစံတွင်လှုပ်ဆောင်မှုတွေအပေါ်အခုနှစ်မှလိုပဲကန့်ကွက်ခဲ့ကြတာကြောင့်ပြတ်သွားခဲ့တာပါ Shannon Bow O'Brien ဟာ Texas ပြည်နယ် Austin မြို့က Texas တက္ကသိုလ်မှာသမ္မတရည်နဲ့ဆိုင်တဲ့ဘာသာရပ်ကိုသင်ကြားပို့ချပေးနေသူပါသူက
မျိုးချစ်စိတ်ပေါက်ဖွားလာမှုအပေါ်သမရရဲ့အယူအဆမှားယွင်းနေတဲ့အကြောင်းအခုလိုပြောပါတယ
် Our strength is the citizens. Our strength is our deep patriotism to this country. Our strength comes
သမရရဲ့အင်အားကလူထုကြားမှာရှိတာပါ။အဲ့ဒီအင်အားကစစ်မှန်တဲ့မျိုးချစ်စိတ်ကိုဖန်တီးပေးတာပါ။ကျမတို့ရဲ့အင်အားဟာလူနဲ့ဖွဲ့စည်းပုံအခြေခံတို့ကလာတာဖြစ်ပါတယ်။စစ်တပ်ကလာတာမဟုတ်ပါဘူး။သမရကအမေရိကန်ဘလို့ဖြစ်တယ်ဆိုတာကိုမှားယွင်းတဲ့ပုံစံနဲ့ပြနေတယ်လို့ကျမထင်ပါတယ်။
သမရရင်သူတော်ကတော့ဒီပွဲဟာမျိုးချစ်စိတ်ရှင်တန်ရေးအတွက်လှုပ်တာဖြစ်ပြီးနိုင်ငံရေးရလှုပ်ဆောင်ခြင်းမဟုတ်ဘူးလို့ပြောပါတယ်ဒီပွဲအတွက်ကုန်ကြစည်ဘလောက်ရှိလဲဆိုတာအစိုးရကထုတ်ဖော်ပြောဆိုခြင်းမရှိသေးပေမဲ့ဒေါ်လာတန်းနဲ့ချီကုန်ကြမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Bamis app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုခြင်းနဲ့ဆိုရင်လည်းBurmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်သောတာရှင်များရှင် VOA ရဲ့ Radio Video နဲ့သတင်းစာသားတွေကို Mobile Phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA Mobile Application တွေကို Download ထည့်သွင်းထားတဲ့သူတွေအနေနဲ့မနက်ဖြန်စနေနေ့နေ့လယ်တနာရီကနေညနေ6နာရီအထိမန္တလေးမြို့က Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်လေးတွေလာရောက်ထုတ်ယူနိုင်ပါတယ်။စနေနေ့နေ့လယ်တနာရီကနေ6နာရီအထိ Diamond Plaza ကိုအရောက်လာပြီးတော့ဂီတဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလည်းလာယူနိုင်ပါတယ်။ Mobile Application ထည့်သွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်း VOA ကနေကူညီထည့်သွင်းပေးဖို့စီစဉ်ထားပါတယ်ရှင်။အစည်းအဝေးမှာကြားခဲ့အဆုံးသတ်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာသတင်းချင်းရုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာရတအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွန်ပေါင်းအဖွဲ့အစည်းသဘောတူညီမှုရရှိခဲ့ပါတယ်နိုင်ငံအုပ်ချုပ်ဖို့ဝန်ကြီးချုပ်ဦးဆောင်တဲ့တရားလွတ်လပ်တဲ့အစိုးရဖွဲ့ဖွဲ့ဖို့လည်းနှစ်ဖက်ကြားသဘောတူခဲ့ပါတယ်အုပ်ချုပ်ရေးကောင်စီတခုဖွဲ့ပြီးအနည်းဆုံး၃နှစ်ကာလအတွင်းမှာစစ်တပ်နဲ့အရတားတလဲစီအုပ်ချုပ်ဖို့သဘောတူခဲ့ကြတယ်လို့အာဖရိကသမဂ္ဂတန်တမန်တယောက်ကသတင်းတောက်တွေကိုပြောပြပါဗျ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာကြာသပတေးနေ့တုန်းက6.4ပြင်းအားမြေငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်တချို့နေရာတွေမှာနောက်ဆက်တွဲငရင်ငယ်တွေလှုပ်ခတ်ခဲ့ပါဗျ။6.4ပြင်းအားမြေငရင်ကြောင့် Los Angeles မြို့အရှေ့မြောက်ဘက်မှာရှိတဲ့ Ridge Crest မြို့မှာမိလောင်မှုတချို့ဖြစ်ခဲ့ပြီးအသေးစားထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။ငရင်လှုပ်ချိန်သိမ့်ကြလိုက်ပေမဲ့တော်တော်လေးပြင်းထန်ခံစားခဲ့ရတယ်လို့ကိုတွေ့ကြုံသူတွေကပြောပါတယ်။ကြာသပတေးနေ့ကငရင်ဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအနှစ်20အတွင်းမှာအပြင်းထန်ဆုံးငရင်လှုပ်ခတ်မှုဖြစ်ပါတယ်။အမေရိကန်နိုင်ငံတဝမ်းမှာမနေ့ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုဆင်နွှဲခဲ့ကြပြီးသမ္မတဒေါ်နယ်ထရမ့်ကတော့ဝါရှင်တန်မြို့တော်ကအမျိုးသားရင်ပြင်မှာကျင်းပခဲ့တဲ့အခမ်းအနားကိုညနေပိုင်းမှာတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။ဝါရှင်တန်မှာရာသီဥတုမကောင်းခဲ့ပေမဲ့အမျိုးသားရင်ပြင်ကသမ္မတလင်ကွန်အထိမ်းအမှတ်စာအုံရှိမှပြုလုပ်ခဲ့တဲ့243နှစ်ပြည့်လွတ်လပ်ရေးနေ့အခမ်းအနားတွင်မှအမေရိကန်ဂျက်လေယာဉ်တွေကကောင်းကင်ကနေပြန်ဝဲခဲ့တယ်လို့စစ်တီးဝိုင်းတွေတန်ကြပ်ကကားတွေပါဝင်ခဲ့ပါတယ်။မလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကဒေါ်လာတန်250နီးပါးငွေကြေးခွာချမှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့မရပါသားကိုသူ့မှာအပြစ်မရှိဘူးလို့တရားရုံးကသူကပြောကြားခဲ့ပြီးတဲ့နောက်အာမခံနဲ့လွတ်လာခဲ့ပါတယ်။ဟောလီဝုဒ်က Red Granite Pictures ရုပ်ရှင်လုပ်ငန်းပူးတွဲတည်ထောင်သူ Razi Aziz ဟာအစိုးရပိုင်းဗန္ဓာတွေကိုအလွဲသုံးစားလုပ်မှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းမိသားစုဝင်တွေကတတိယမြောက်မိသားစုဝင်ဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.